ဖေကိုရေးတဲ့စာပေးတဲ့စာအစီအစဉ်ကနေကြိုဆိုလိုက်ပါရရှင်ဒီတစ်ပတ်မှာတော့ကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်နဲ့မကွေးတိုင်းဒေသကြီးတွေက RFA ပြည်သက်တွေပေးပို့လာတဲ့စာတွေကိုတင်ပြသွားမှာဖြစ်ပါတယ်ကျမဝေယံမုံမြင့်ပါ
ကျမဝေမထွန်းပါရှင်
အရင်ဆုံးစာတစ်စောင်ကတော့ကချင်ပြည်နယ်မန်စီမြို့နယ်ကပေးပို့လာတာပါကချင်ပြည်နယ်မန်စီမြို့နယ်မန်သာကျေးရွာသားတဦးကကျေးရွာမှာချထားပေးထားတဲ့ကျန်းမာရေးဝန်ထမ်းတွေဂရုမစိုက်တဲ့အကြောင်းကိုပြောပြလာတာဖြစ်ပါတယ်တခုခုဖြစ်လို့စေကန်းသွားပြရင်မကြည့်ပေးမလုပ်ပေးပဲစေယုံကြီးကိုပဲသွားဖို့ပြောနေပါတယ်နည်းနည်းဖြစ်တာနဲ့စေယုံပဲသွားခိုင်းနေတာမို့ရွာသူရွာသားတွေရဲ့ကျန်းမာရေးကိစ္စအဆင်မပြေဖြစ်နေရပါတယ်စေယုံကိုသွားဆိုတဲ့စကားတစ်ခွန်းနဲ့ပဲပြီးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုမလိုချင်တော့လို့တာဝန်ရှိသူတွေအနေနဲ့ကျန်းမာရေးဆရာဆရာမတွေကိုပြောင်းပေးဖို့တင်ပြပေးပါဆိုပြီး RFA ကိုပေးပို့လာပါရဲ့ရှင
်။နောက်ထပ်ပေးပို့လာတဲ့စာတစောင်ကတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့နယ်ကဖြစ်ပါတယ်။တောင်ကြီးမြို့တောင်လေးလုံးတိုက်နယ်တောင်လေးလုံးရွာဘောလုံးအားကစားခွင့်အတွင်းလေးကောင်ကျင်းလောင်းကစားဝိုင်းတွေလုံနေပါတယ်။လူကြီးဆိုသူတွေကိုလိုင်းကျေးပေးပြီးပြုတ်လုံနေတာဖြစ်တဲ့အတွက်တိုင်ကြားတာကိုလည်းအေးအေးယူဆောင်ရွက်တာမရှိဘူးဆိုပြီးပေးပို့လာတာဖြစ်ပါတယ်ရှင
်။မိမိမြို့နယ်ကျေးရွာရက်ကွက်အတွင်းကအဖြစ်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ barmi@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်အခုစာတစောင်ကတော့ရခိုင်ပြည်နယ်ဘူတိတောင်မြို့နယ်ကမောင်မောင်ခင်ဆိုသူပေးပို့လာတာပါဘူတိတောင်မြို့နယ်တောင်ပိုင်းညောင်ချောင်းဖျားပင်အောင်ပအုပ်စုမှာ2019ခုနှစ်ပဋိပက္ခဖြစ်ပွားပြီးချိန်ကစပြီးဘယ်အဖွဲ့အစည်းကမှစာနယ်ရိက္ခာထောက်ပံ့ကူညီပေးတာမရှိပါဘူးကျေးရွာနေဒေသခံတွေစားဝတ်နေရင်းနဲ့စေဝါကူညီမှုတွေမရတဲ့အတွက်အခက်အခဲတွေဖြစ်နေရပါတယ်ကျေးရွာနေသူတွေမှာအသက်အန္တရာယ်ကိုနောက်မှထားပြီးကြောက်ကြောက်ရွံ့ရွံ့နဲ့တောတောင်တွေထဲမှာထင်းခွေသွားပြီးခက်ခွဲစွာအသက်မွေးဝမ်းကြောင်းကိုပြုနေရပါတယ်ဘူတိတောင်မှာအမြဲဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တောတောင်တွေထဲသွားပြီးဝင်းဝေးမရှာနိုင်တဲ့အခါစာနယ်ရိက္ခာအခက်အခဲတွေရှိနေပြီးတော့ထောက်ပံ့ကူညီပေးတဲ့ NGO, INGO အဖွဲ့အစည်းတွေလည်းမရှိတဲ့အတွက်စားဝတ်နေရေးနဲ့ကျန်းမာရေးတွေမှာအခက်အခဲတွေဖြစ်နေရပါတယ်ဆိုပြီးဖျားပြင်အောင်ပကျေးရွာကမောင်မောင်ခင်ဆိုသူက RFA ထံစာရေးသားပေးပို့လာတာဖြစ်ပါတယ်ရှင်
။နောက်ထပ်စာတစ်စောင်ကတော့ရခိုင်ပြည်နယ်ကြောက်တော်နဲ့ကြောက်ဖြူမျိုးတွေကပျောက်ဆုံးသွားတဲ့သူတွေအကြောင်းပေးပို့လာတာပါ။ရခိုင်ပြည်နယ်ကြောက်ဖြူမရဇိုင်းကျွန်းတဲချောင်းအုပ်ဂုံးတောင်ကျေးရွာနေဥကျော်ထွန်းဖြူကိုအော်တိုဗာလ12ရက်နေ့ညနေပိုင်းကလက်နက်ကင်တွေဖမ်းဆီးသွားတာအခုထိရှာမတွေ့သေးပါဘူးဆိုပြီး RFA ကိုစာပေးပို့ထားပါတယ်။ထပ်မံပြီးကြောက်တော်မြောက်ဦးချားမှာကျေးလက်ဒေသဆိုလာမီလင်းရေး NEP စီမံကိန်းလုပ်နေတဲ့ကိုစမ်းမျိုးအင်ဂျင်နီယာမောင်စင်မင်းထက်မောင်နေထွန်းတို့၃ယောက်ကိုအော်တိုဗာလ10ရက်နေ့ကလက်နက်ကင်တွေကဖမ်းဆီးသွားတယ်ဆိုပြီးတော့လဲစာပေးပို့ထားပါတယ်။ကြောက်တော်မြို့နယ်ဝပြန်ချင်းကြီးဘက်ကနေအပြန်ကြောက်တော်နဲ့မြောက်ဦးချားမှာအဖမ်းခံရတာလို့ကြားရပါတယ်သူတို့၃ယောက်ကကျေးလက်ဒေသဆိုလာမီလင်းရေးကိုလုပ်နေတဲ့အဖွဲ့တွေပါ၁၀ရက်နှစ်ညနေကလေးကအခုထိဘာသတင်းမှမရသေးပါဘူးမိဘဆွေမျိုးတွေလည်းစိုးရိမ်တော့ကရောက်နေကြပါတယ်ဒါသတင်းအမှန်မှာကျွန်တော်တို့ဆိုလာမီလင်းရေးအဖွဲ့တော်သားတွေပါ at renewable energy company အဖွဲ့ကဆိုပြီးတော့လင်းလင်းအောင်ဆိုတဲ့အကောင့်ကနေ RFA ထံစာပေးပို့လာတာဖြစ်ပါတယ်ရှင်
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က399-942-3864ဖြစ်ပါတယ်ရှင
်အခုဖတ်ပြမယ့်စာကတော့မကွေးတိုင်းဒေသကြီးမင်းမှုမြို့နယ်ကဖြစ်ပါတယ်မင်းမှုမြို့နယ်စကုမှာလေယာဉ်မြေတွေကိုနဝတခိတ်ကနေမြစ်ထားလန်းဖောက်လုပ်ခဲ့ပါတယ်မြစ်ထားလန်းဖောက်တဲ့အခါဦးသိန်းစိန်အစိုးရလက်ထက်မှာမြို့နယ်တော်တော်များများကိုရော့ကျေးတွေပေးပါတယ်မဲရီဝဲနီးတဲ့အခါကျတော့ကျွန်တော်တို့မြို့နယ်ကြံနေပါဗျ။နောက်အစိုးရလက်ထက်2019မတ်လ18ရက်နေ့မှာရေပုတ်ကျေးရွာတွေကိုပေးပါဗျ။ကြံတဲ့ကျေးရွာတွေကို2019 AP လာဇန်ကခေါ်ပြီးလက်မှတ်ရေးထိုးလိုက်ရပါဗျ။အခုထိတော့ရော့ကျေးမရသေးပါဘူး။အသိန်းခံရတာ15နှစ်လောက်ရှိနေပါပြီ။မဲရီနာနီးပြီးတော့နောက်ထပ်အစိုးရလက်ထက်မှဆိုရင်အနည်း20လောက်စောင့်ရတာဖြစ်တော့မယ်။အဲဒါကြောင့်ကျွန်တော်တို့အစိုးရသိအောင်ပြောချင်လို့ပါဆိုပြီး RFA ကိုဖုန်းဆက်ပြောကြားလာတာဖြစ်ပါတယ်ရှင်။
ဒီတစ်ပတ်အတွက် RFA ကိုရေးတဲ့စာပေးတဲ့စာကဏ္ဍကတော့ဒီလောက်ပါပဲ။နောက်ပတ်တွင်မှလည်း RFA ကိုပေးပို့လာတဲ့စာတွေကိုဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနိုင်ပါရဲ့ရှင်။ RFA ပရိသတ်တွေကျန်းမာရှင်လန်းကြပါစေရှင်။